JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရိုက်စွဲရေးသဘောတူညီချက်ပူရဲကောင်ထဲဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမယ့်ရက်ကို NCA ခေါ်အပြစ်ရက်စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့ကဆုံးဖြတ်လိုက်တာကြောင့်အစိုးရနဲ့တရားဝင်ညှိနှိုင်းရေးဆွေးနွေးပွဲတွေပြန်ဆနိုင်မယ့်အလားအလာရှိနေပါတယ်။ JICM အစည်းအဝေးကျင်းပမယ့်ရက်ကိုထိုင်းနိုင်ငံမှာကျင်းပတဲ့တိုင်းသားလက်နက်ကိုင်တွေရဲ့ထိပ်သီးအစည်းအဝေးကဆုံးဖြတ်လိုက်တာဖြစ်ပြီးအစိုးရကိုယ်စားလှယ်တွေနဲ့ဆက်ပြီးတော့ညှိနှိုင်းသွားမှာပါ။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ NCA အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPST အစည်းအဝေးကိုဒီလ2ရက်နေ့ကနေ4ရက်နေ့အထိကျင်းပခဲ့ပြီး JICM ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူညီချက်ပူးတွဲအကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပမယ့်ရက်ကိုဆွေးနွေးသတ်မှတ်ခဲ့တာပါ။ဒီလိုသတ်မှတ်လိုက်တာနဲ့ပတ်သက်ပြီး PPST ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မင်းလေးကအစည်းအဝေးပြီးမှအခုလိုပြောပါတယ်
။အော်ကျွန်တော်2020ကျန်ယူပြီလား။ဒီပရမပတ်လောက်မှာကျွန်တော်လုပ်ဖို့စဉ်းစားရတယ်။အော်ကျွန်တော်အစည်းအဝေးကိုပြန်ပြောပြရအောင်ပါနော်။ဒီတော့ကြောင်းကြရမယ်ကျွန်တော်လုပ်ချင်တဲ့နေ့ပေါ့။
တိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ PPST စီဝေးမှာနိုင်ငံတကာတရားရုံး ICJ ကိုတွားရောက်တရားရင်ဆိုင်တဲ့အရေးကိုလည်းဆွေးနွေးခဲ့ကြောင်းနိုင်အောင်မင်းကဆက်ပြောပါတယ်
။ ICJ ကိစ္စနဲ့ပတ်သက်ပြီးတော့အခုနိုင်ငံတော်ကတာဝန်ယူပြီးတွားပြင်ရှင်းတဲ့ကိုကျွန်တော်တို့အနေနဲ့ဒါကောင်းတယ်ဒီကိစ္စကိုရှင်းပြပြပေါ့နော်ကောင်းတယ်ကျွန်တော်တို့အခုရှာနေတာကတရားမျှတမှုဒါလည်းဆက်လုပ်ရမယ့်ကိစ္စဖြစ်တယ်။ဒါမှကျောတိုင်းပြည်ရဲ့ဒါနိုင်ငံတကာအတိုင်းအတာမှာပို့ပြီးတော့ကောင်းတက်စီတာပေါ့နော်ဒီလိုကိစ္စထဲမှာဒါဆက်သွားပြရှိရှိရမယ်ဆိုတော့ဒါမှလည်းအချင်းလေးကောင်းလာမယ်ပေါ့နော
်အစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာရခိုင်မုံနဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားနေတဲ့စီးရီးပြိပခတွေကိုအမြန်ဆုံးရက်ဆိုင်ပြီးဆွေးနွေးအပြေရှားဖို့ကိုလည်းတိုက်တွန်းထားပါတယ် PPST က JICM စီးဝေးကျင်းပမဲ့ရက်သတ်မှတ်တာနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုတုံ့တက်ပြောဆိုပါတယ်
အစိုးရကူတဲ့အဖွဲ့က GICM ကိုဒီဇင်ဘာလ18-19-20ဝန်းကျင်တော့မှာတုံ့ပြန်မှုအစီအစဉ်ကြတာရှိတယ်။မိသားစုဝင်လက်လာမဆုံးပတ်တယ်မှာတခုအစီအစဉ်ကြတာရှိတယ်။အဲ့တော့တို့အခု GPS ကဆွေးနွေးတယ်လို့နားလည်ရတယ်။အဲ့တော့အခုသူတို့ကကြတော့ကျွန်တော်တို့လက်တော်ရပြီးတော့ဇန်နဝါရီလပထမပတ်လောက်မှာကျင်းပမယ်လို့သူတို့လည်းအခုတုံ့ပြန်ကြတယ်လို့နားလည်ရတယ်။ GICM ကတော့ဒီလိုဒီရမှာပိုင်းတော့လာချက်နေတယ်လို့ကျွန်တော်ဒီကနားလဲရအောင်။အကြီးအကဲစီးပွားရေးစတာလို့ကျွန်တော်ဒါတရားဝင်ဆွေးနွေးပွဲကိုစတဲ့အနေနဲ့ထားပါမယ်။အဲ့တော့ဒီရောက်ဆွေးနွေးရဲ့ရက်အစားမှာသူတို့ကပြန်ဆွေးနွေးရဲ့ချက်ကိုကျွန်တော်တို့ဒီရက်ပိုင်းတင်မှာပဲဒီလိုနေလို့ထင်ပါရဲ့
။ GICM စီးဝေးမှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကျင်းပမဲ့နေ့ရက်နဲ့ဆွေးနွေးမဲ့ခေါင်းစဉ်စတာတွေကိုအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုတင်ညှိနှိုင်းကြမှာဖြစ်ပါတယ်။ဒီစီးဝေးကျင်းပနိုင်မှုပုံမူတည်ပြီး27ရာစုပင်လုံးကိုကျင်းပမှာဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးကို2018ခုနှစ်ဇူလိုင်လကနောက်ဆုံးအကြိမ်ကျင်းပခဲ့တာဖြစ်ပါတယ်။ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်အရပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူညီခဲ့ပေမဲ့ပြည်ထောင်စုကခွင့်မထွက်ရင်းနဲ့တက်တွေပြန်လည်ပေါင်းစည်းရေးစတဲ့အချက်တွေမှာညှိနှိုင်းမရတဲ့နောက်ညီလာခံကျင်းပရေးဟာတစ်နှစ်ကျော်ကြာရပ်ဆိုင်းခဲ့တာဖြစ်ပါတယ်။